ီပီလာ၁၂ရက်နေ့ဂျပန်အခြေစိုက်နေကိုင်းအရှရပြုသတင်းစာမှာ NLD အစိုးရသည့်အနေနဲ့မူလလောင်းချောင်းဘော်ကိုပြန်ရောက်ဖို့အချိန်တန်ပြီဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ NLD ပါတီနဲ့ဒေါ်ဆန်းစုကြည်တို့အစိုးရအဖြစ်တာဝန်ယူခဲ့တဲ့ပထမနှစ်ဟာပြဿနာမုံစုံနဲ့ရင်ဆိုင်ခဲ့ရပြီးမှန်းချက်နဲ့နှံ့ထွက်မကိုက်ဖက်ဖြစ်ခဲ့ပေမဲ့မူလကြီးမန်းထားတဲ့လောင်းချောင်းဘော်ပြန်လည်ရောက်ရှိနိုင်တဲ့နည်းလမ်းတချို့ရှိနေပါတယ်လို့ဆောင်းပါးကဆိုပါတယ်။ NLD အစိုးရသည့်ဖြည့်ဆည်းရမယ့်ပြဿနာတွေက16000မကတဲ့အတွက်မနိုင်ဝင်ထမ်းနေရတယ်လို့ဖြစ်နေပါတယ်တဲ့အဲ့ဒီတော့လဲအရင်အစိုးရတွေလက်ထက်ကချမ်းရစ်ထားခဲ့တဲ့ချိနေတဲ့စီးပွားရေးလျှက်စစ်ဖုန်းအင်တာနက်လမ်းမဆက်သွယ်ရေးစတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ကဏ္ဍတွေမှာခေတ္တကြာနေတဲ့ကိစ္စတွေကိုအမွေဆက်ခံနေရပါတယ်လို့ပြောနေုံနဲ့မပြီးပဲအဲ့ဒါတွေကိုကြော်လွှားနိုင်စွမ်းရှိပါတယ်ဆိုတာကိုပြသရမှာပါတဲ့တကယ်တော့မြန်မာပြည်ထောင်စုအတော်များများကအတွေ့အကြုံရင့်ကျက်ပြီးသားဒီမိုကရေစီနိုင်ငံအစိုးရတွေအတွက်တောင်းအောင်မြင်အောင်လုပ်ဖို့လွယ်ကူလာတာမဟုတ်ပါဘူးလို့ဆောင်းပါးကဆိုပါတယ်အဲ့ဒီဆိုရရဲ့ပထမနှစ်တက်တန်းအတွက်ပြဿနာတွေကများပြားလွန်းလာပါတယ်။နိုင်ငံရဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုစစ်တပ်ကယူထားပြီးနိုင်ငံရေးမှာပါဝင်နေတာအမျိုးသားပြည်နယ်ရင်ကြားစီရေးအပြစ်ခတ်ရစဲရေးနိုင်ငံရေးဆွေးနွေးပွဲဘာသာလူမျိုးပြစ်ပခတ်တွေစီးပွားရေးပညာရေးကျန်းမာရေးကဏ္ဍတွေအတွက်မူဝါဒပိုင်းဆိုင်ရာတွေအပါအဝင်ကိစ္စအတော်များများဟာအချိန်ယူပြီးတော့ဖြေရှင်းရမှာဖြစ်ပါတယ်။နိုင်ငံရေးဆိုတာကလည်းလွယ်လွယ်ကူကူနဲ့ရတတ်တဲ့အရာမဟုတ်ပါဘူးတဲ့။အထူးသဖြင့်လက်နက်ကင်သည်ဖြစ်စေမကင်သည်ဖြစ်စေမြန်မာနိုင်ငံကတာဝန်သားလူမျိုးစုတွေဟာစစ်တပ်ကိုမယုံသလိုဒေါ်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေအများစုပါဝင်တဲ့မြန်မာတာဝန်သားလူမျိုးစုအပေါ်မှာလည်းတန်မြတ်ရှိနေကြတာပါတဲ့။ငင်းချင်းရေးဆွေးနွေးပွဲတွေကလည်းရပ်တန့်နေတာကများပြီးငင်းချင်းရေးလုပ်ငန်းစဉ်မှာစစ်တပ်ရဲ့ဩဇာအာဏာတက်ရောက်နေတာကြောင့်တင်းမာမှုတွေပုံမှုပြီးတော့မြင့်တက်လာပြီးတိုက်ပွဲတွေကလည်းမရပ်နိုင်ပဲဖြစ်နေရပါတယ်။အဲဒါကြောင့် NLD အစိုးရအနေနဲ့စစ်တပ်နဲ့ယုံကြည်မှုတိစောက်ရေးဒီမိုကရေစီအသွင်ကူးပြောင်းမှုဆက်လက်ဖြစ်ပေါ်ရေးတည်ရခိုင်မြဲတဲ့ငင်းချင်းရေးတွေရရှိဖို့အတွက်ခက်ခက်ခဲခဲရှောက်လွှမ်းရအောင်မှဖြစ်ပါတယ်လို့ဆောင်းမကဖော်ပြပါတယ်။နောက်တစ်ခုကရခိုင်ပြည်နယ်ကဒိုရင်ကျောင်းဆိုတဲ့အမည်နဲ့မွတ်စလင်ပြည်ထောင်တာဖြစ်ပါတယ်။အဲ့ဒီပြည်ထောင်တာဟာလည်းနေချင်းညာချင်းဖြည့်ဆင်းနိုင်တဲ့ကိစ္စမဟုတ်ပေမဲ့ဒီပြည်ထောင်တာပေါ် NLD အစိုးရကကင်တွဲဖြည့်ဆင်းမှုမရှိသလောက်ဖြစ်နေပြီးပြောချင်းသလိုပြောနေတဲ့သဘောထားမှတ်ချက်တွေကြောင့်လဲနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အားအသင့်သွားခဲ့ရတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဒါအပြင် NLD ပါတီရဲ့ကိုယ့်ရဲ့အကျိုးကိုကိုယ်ပဲဖျက်ရရောက်နေတဲ့နောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲအနိုင်ရပြီးအစိုးရဖွဲ့ဖို့အတွက်ဝင်ကြီးတွေရွေးချယ်တဲ့အခါမှာအည်အသွေးမပြေဝအတွေ့အကြုံနှဲပါလာတဲ့သူတွေကိုရွေးချယ်ခဲ့တာပဲဖြစ်ပါတယ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဂျာတူးနဲ့နိုင်ငံခြားရေးဝင်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့အသေးစိတ်အထိလိုက်ပြီးစီမံနေတဲ့ဥဆောင်မှုပုံစံကြောင့်အစိုးရမှာအဆုံးဖြတ်ချက်တွေမြန်မြန်ဆန်ဆန်မချနိုင်ပဲတစ်ဆုတ်နေပြီးတော့ဝင်ကြီးတွေဒုဝင်ကြီးတွေဘာမှမလုပ်နိုင်ပဲဖြစ်နေရပါတယ်တဲ့အစိုးရနဲ့ပါတီဟာအလုံးစုပေါင်းပါဝင်ဆောင်ရွက်တဲ့လုပ်ငန်းအဖွဲ့ဖြစ်ပါတယ်။တဦးနဲ့တဦးပြိုင်ဘက်တွေမဟုတ်သလိုအပေါ်ကကျူးဆွဲမှလှုပ်တဲ့ရုပ်သေးရုပ်တွေလည်းမဟုတ်ပါဘူးတဲ့။ NLD ပါတီနဲ့အစိုးရမူလလမ်းကြောင်းပေါ်ကိုပြန်လည်ရောက်ရှိဖို့အတွက်ဆောင်ရွက်နိုင်တာတွေကိုလည်းဆောင်းမမှာဖော်ပြထားပါတယ်။ NLD ပါတီအနေနဲ့အလုံးပုံမှုပါဝင်နိုင်အောင်ကိုယ့်ရဲ့ခြံစည်းရိုးကိုပြန်လည်ပြင်ဆင်ဖို့ဖြစ်ပါတယ်တဲ့။ပါတီဟာဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းတွေတိုင်းရင်းသားလူမျိုးစုတွေအရက်ဖက်အဖွဲ့တွေရဲ့မြင့်တာစေတနာတွေကိုရရှိခံစားထားရတဲ့ပါတီလည်းဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီဟာအဲ့ဒါတွေကိုအရင်အနည်းပြမှတ်တည်ပြီးအလုံးပါဝင်လာအောင်စူးစမ်းရမယ်လမ်းကိုရှောင်ရှားခဲ့ပါတယ်။ဥပမာ88မျိုးဆက်ကျောင်းသားအဖွဲ့ရှမ်းနဲ့ရခိုင်ပါတီတွေလိုအဖွဲ့တွေနဲ့ဆက်ဖြတ်ခဲ့ပါတယ်တဲ့။အဲ့ဒီအတွက်ဆက်ဆံရေးမှာစွန့်ထင်းထိခိုက်သွားခဲ့ရပေမဲ့အဲ့ဒါကိုပြုပြင်ပြင်ဆင်ဖို့ကတော့နောက်မကျသေးပါဘူးတဲ့။အဲ့ဒါအပြင်နောက်တစ်ခုကပါတီနဲ့အစိုးရရဲ့မူဝါဒအဆင့်ပြင်ဆင်ပြောင်းလဲတာတွေကိုအများပြည်သူသိရှိအောင်မကြာမကြာထုတ်ပြန်အသိပေးဖို့ပဲဖြစ်ပါတယ်။အသိမပေးရင်ပြည်ရင်းပြည်ပမှာယုံကြည်မှုကြဆင်းပြီးရှုပ်ထွေးမှုတွေပေါ်ပေါက်လာနိုင်ပါတယ်။ဒီနှစ်အတွင်းနိုင်ငံခြားရေးနှီးမြှုပ်နှံမှုပမာဏ30ကျားနှုန်းကြဆင်းသွားခဲ့တာဟာစီးပွားရေးမူဝါဒထုတ်ပြန်မှုအားနည်းတာကြောင့်လို့ဆောင်းပါးကဖော်ပြပါတယ်။အဲဒါကြောင့်အထူးအထွေထုတ်ပြန်စရာမရှိထင်သာမြင်သာတဲ့တိုးတက်မှုမရှိသေးရင်တောင်ပါတီနဲ့အစိုးရကအထောက်နေတာတွေအခြေအနေကိုလိုက်ပြီးတော့ဆောင်ရွက်နေတာတွေကိုအမြဲမပြတ်ထုတ်ပြန်နေသင့်ပါတယ်တဲ့။ဒါ့အပြင်စစ်ဘက်နဲ့အရဘက်အရာရှိတွေရုံးနှုံးနေတဲ့နိုင်ငံရေးစနစ်မှာရှင်းလင်းတဲ့ရပ်ပဲယာတုဖွဲ့စည်းပုံတည်းရထူထောင်သင့်တယ်လို့ဆောင်းမားကဆိုပါတယ်။အတွေ့အကြုံနဲ့လှုပ်တဲ့အပေါ်အခြေခံတဲ့ယာတုမျိုးတွေအထုတလည်းအကြီးအချင်းလိုအပ်တဲ့ယာတုမျိုးတွေကိုလူသိရှင်ကြားထုတ်ပြန်ခန့်အပ်သင့်တယ်လို့လည်းနိုင်ငံအရှေ့ရီဗျူဆောင်းမားကဖော်ပြထားပါတယ်ခင်ဗျာ။သောတာရှင်များခင်ဗျာ။အီဘီလာ၁၂ရဲ့ဂျပန်တိုင်းသတင်းစာမှာတော့ဒေါ်ဆန်းစုကြည်ရဲ့ NLD အစိုးရပထမနှစ်တက်တန်းနိုင်ငံတော်အခြေပြမိန့်ခွန်းအကြောင်းအရိဒအာဘော်ခေါင်းကြီးတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီမိန့်ခွန်းမှာမြန်မာပြည်သူတွေအစိုးရကိုကြောက်ရွံ့မနေရတော့တာဟာအင်မတန်ကြီးမားတဲ့တိုးတက်မှုဖြစ်ပေမဲ့အစိုးရအနေနဲ့ခက်ခဲလာတဲ့ပြဿနာကြီးတွေတတိကြီးနဲ့ဆက်လက်ရင်ဆိုင်နေရပြီးပြုပြင်ပြောင်းလဲရေးတွေဟာလည်း ပြည်သူတွေမျှော်မှန်းထားတာတဲ့နှိမ့်ကွေးနေတဲ့အကြောင်းမိန့်ခွန်းမှာဝန်ခံခဲ့ပါတယ်။လာမယ့်နှစ်ဟာအမျိုးသားရင်ကြားစီရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ခိုင်မာတဲ့အုတ်မြစ်ချရေးအတွက်အရေးကြီးတဲ့နှစ်ဖြစ်ကြောင်းလည်းဒေါ်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်တဲ့။ဒေါ်ဆန်းစုကြည်ဟာမြန်မာတပ်မတော်နဲ့တိုင်းရင်းသားလူမျိုးစုနဲ့တက္ကသိုလ်အဖွဲ့တွေကြားငင်းချရေးထူထောင်ဖို့ကိုဦးစားပေးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်နေရမှာအပြုသဘောဆောင်တဲ့အကျိုးရလဒ်အချို့ရခဲ့ပေမဲ့ရှမ်းပြည်နယ်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေပါသေးတယ်လို့ဂျပန်တိုင်းကဆိုပါတယ်။ဒီအတွင်းရခိုင်ပြည်နယ်ကရိုဟင်ဂျာခေါ်မွတ်စလင်ပြည်ထောင်စုအပေါ်နိုင်ငံတကာအသိုင်းအဝိုင်းကမျက်လုံးတောက်ထောက်ပြီးတော့ကြည်နေသလိုစစ်တပ်ကမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်နေတယ်လူမျိုးတုံးသတ်ဖြတ်နေတယ်ဆိုတဲ့သတင်းတွေကြားသိနေရတဲ့အကြောင်းအဲဒါကြောင့်စုံစမ်းရေးကော်မရှင်စီလွတ်ဖို့ကုလသမဂ္ဂကပြောဆိုနေပါတယ်။ NLD အစိုးရကလည်းကုလသမဂ္ဂအကြီးအကဲဟောင်းကိုဖီအနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းဆောင်ရွက်နေတာဖြစ်တဲ့အတွက်နောက်ထပ်ကော်မရှင်မလိုအကြောင်းတုံ့ပြန်ခဲ့ပါတယ်။အစိုးရအပြောင်းလဲကြောင့်ပြည်သူတွေရဲ့စီးပွားရေးတည်တည်တသာတိုးတက်မလာခဲ့ရင်လည်းလူလူရဲ့မကျေနပ်မှုတွေမြင့်တက်လာပြီး NLD အစိုးရရဲ့အာဏာချိနဲ့သွားနိုင်ပါတယ်တဲ့။စီးပွားရေးတိုးတက်ဖို့အတွက်လျှက်စစ်စွမ်းရင်ကဏ္ဍကအလုံးမဲ့အရေးပါပါတယ်။ဂျပန်အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းမြန်မာရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေကိုတတ်နိုင်တဲ့မြန်အကျေပြန်ဆုံးဝိုင်းဝန်းကူညီပေးကြဖို့လဲဂျပန်တိုင်းသတင်းစာဂုံကြီးပိုင်းကရေးသားထားတာကိုအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။